This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီစစ်အာဏာရှင်ဘီတို့ကနေကင်ဝေးပြီးဘီကင်လုံးချုံကျမ်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကစွတ်တောင်းမြတ်တာပို့သားလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇန်နဝါရီလ26ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့Radio NUG ရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုနှွေဦးနိုင်မှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ26ရက်နေ့မနက်ပိုင်း Radio NUG စစ်ရေးသတင်းများကိုတင်ပြပေးပါတော့မယ်။ကျွန်တော်ကတော့နှွေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့တောင်ပိုင်းစစ်ဒေသမှာတပတ်အတွင်းစစ်ကောင်စီတပ်သား28ဦးသေဆုံးခဲ့ပြီး22ဦးအထက်မင်းဒဏ်ရာရရှိခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပြည်သူ့ကာကွယ်ရေးတပ်မတော် PDF တောင်ပိုင်းစစ်ဒေသမှာတပတ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲများအတွင်စစ်ကောင်စီတပ်သား28ဦးသေဆုံးခဲ့က22ဦးထက်မင်းဒဏ်ရာရရှိခဲ့တယ်လို့တောင်ပိုင်းစစ်ဒေသကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ18ရက်နေ့ကနေ24ရက်နေ့အထိ9ရက်တာကာလအတွင်းပြည်သူ့ကာကွယ်ရေးတပ်မတော် PDFKNU, KNL နဲ့တခြားသောတော်လှန်ရေးတပ်ဖွဲ့များပူးပေါင်းပြီးစစ်ကောင်စီတပ်ကို16ကြိမ်ခန့်တွားရောက်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ပွဲများအတွင်စစ်ကောင်စီတပ်သား28ဦးသေဆုံးခဲ့ပြီးတော့22ဦးနဲ့အထက်ဒဏ်ရာရရှိခဲ့တယ်လို့အတည်ပြုနိုင်ခဲ့ကြောင်းထုတ်ပြန်ထားပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖက်ကလည်းတပ်ဖွဲ့ဝင်4ဦးကြဆုံးခဲ့ပြီးတော့ထိခိုက်ဒဏ်ရာရရှိသူအနည်းငယ်ရှိခဲ့တယ်လို့သိရပါတယ်။ဇန်နဝါရီလ23ရက်နေ့မှာတောင်ပိုင်းစစ်ဒေသကွယ်အမှတ်2တရင်3033ဒေါ်ကြီးကန်း9កောင်စစ်ចောင်းတော်ဝင်တောင်းစစ်ចောင်း Spring Warrior Drone Team Commando တရင် Drone အဖွဲ့တရင်3033 Drone အဖွဲ့တို့ပူးပေါင်းပြီးညောင်လေးပင်မြို့နယ်ပဇွန်မြောင်းရွာဆွေးတလဖုန်ကြီးចောင်းမှာတက်ဆွေးထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုစီးနင်းတိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား12ဦးသေဆုံးပြီးတော့10ဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဒါ့အပြင်စစ်ကောင်စီတပ်ဖက်က MA တနက်4လက်ကြီပေါက်10ခု G3 နှစ်လက်ကြီပေါက်လေးခုဦးစီတလက်ကြီပေါက်တစ်ခုနဲ့ကြီများကိုတင်စီရရှိခဲ့တယ်လို့ဖော်ပြထားပါရယ်ခင်ဗျာဆလဘီပြည်သူတအူးရဲ့နေအိမ်ကိုမိရှို့ပြီးထွက်လာတဲ့စစ်ကောင်စီစစ်ကြောင်းဂျားပြက်တိုက်ခိုက်ခံရပြီးနှစ်ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်မကွေတိုင်း6မြို့နယ်ပွင်လင်းကျေးရွာမှာပြည်သူတအူးရဲ့နေအိမ်ကိုမိရှို့ဖျက်ဆီးပြီးထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုဂျားပြက်တိုက်ခိုက်ခဲ့ရာဗိုလ်မှူးအဆင့်2ဦးသေဆုံးပြီးတော့15ဦးခန့်ပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့အလာဝကမျိုးပြပြောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်ဇန်နဝါရီလ23ရက်နေ့ကြာတာပရိနိမှာပြည်သူတအူးရဲ့နေအိမ်ကိုမိရှို့ဖျက်ဆီးပြီးပြန်ထွက်လာတဲ့အင်အား60ကျော်ပါစစ်ကောင်စီစစ်ကြောင်းကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့ကဂျားပြက်တိုက်ခိုက်ခဲ့လို့ဆိုပါတယ်တိုက်ပွဲအတွင်းစစ်ကောင်စီဘက်မှဗိုလ်မှူးအဆင့်ရှိသူ2ဦးနေရာမှာပဲတည်ဆုံသွားခဲ့ပြီးတော့15ဦးခန့်ပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့ကနဦးသိရပြီးတော့အရေးအတွက်အတိအကျကိုဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်၎င်းတိုက်ခိုက်မှုကိုအလာဝကမျိုးပြပြောက်ကြားတပ်ဖွဲ့6မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့6ပါကဖာမကွေးခရိုင်အမှတ်1တရင်မကွေးခရိုင်အမှတ်1တရင်6 Guerrilla Force CGF ရေနံကြောင်ဖီကန်ကောင် LPDF အဖွဲ့မကွေးခရိုင်ခွဲ2ဘာမာ Revolution Rangers အဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။အဲဒီလိုတိုက်ခိုက်ခံရပြီးတဲ့နောက်စစ်ကောင်စီတပ်ဖက်ကအင်အားပြန်လည်စုစည်းကတော်လှန်ရေးတပ်ဖွဲ့များရှိရာနေမြေများကိုစစ်ကြောင်းထိုးဝင်ရောက်လာခဲ့ပြီးတော့ဇန်နဝါရီလ24ရက်နေ့မှာအဆိုပါစစ်ကြောင်းဟာပြန်လည်ဆုတ်ခွာသွားခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီဝမ်ပေါင်းကုမ္ပဏီမှ ထွက်လာတဲ့စစ်ကောင်စီကား၈စီးပါကားတန်းကိုမိုင်းဆွဲတိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။သခိုင်းတိုင်းမုံရွာမြို့ဝမ်ပောင်ကုမ္ပဏီကထွက်လာတဲ့ဂျီနီတွဲက46စီးနဲ့စစ်ကောင်စီစစ်ကား၈စီးပါကားတန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ Area 71 PDF မုံရွာကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ25ရက်နေ့မနက်10:59မိနစ်မှာအဆိုပါဂျီနီကားတန်းကိုမုံရွာချောင်းဦးလမ်းပိုင်းတနေရာမှာအသင့်ပြင်ထားတဲ့မိုင်းပွိုင်းကိုခက်ခက်ခဲခဲသွားရောက်ပြီးပရိသာပေါက်စီမိုင်း၄လုံး၁ပွိုင်းဖြင့်ဖောက်ခွဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။မိုင်းထိမှန်ခဲ့တာကြောင့်ဂျီနီတဲ့တွဲကားတစ်စီးမှာလမ်းဘေးမှာထိုးရက်သွားခဲ့ပြီးတော့လမ်းဘေးမှာကင်းပုံးဝတ်နေတဲ့စစ်ကောင်စီတပ်သားများက60မမလက်နက်ကြီးလက်နက်ငယ်များဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီကင်းပုံးများကတရဆက်ပြစ်ခတ်နေတဲ့ကြားကဒေါ်လန်ရဲဘော်များအထိခိုက်မရှိပြန်လည်ဆုတ်ခွာလာနိုင်ခဲ့ပြီးတော့စစ်ကောင်စီတပ်သားများထိခိုက်သေးဆုံးမှုကိုဆက်လက်စုံစမ်းနေစေဖြစ်တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကိုမုံရွာမြို့နယ်ပကဖဖောက်ခွဲရေးအဖွဲ့ Area 71 PDF မုံရွာနယ်စည်းမခြားလက်နက်ကြီးတပ်ဖွဲ့ကမြင်းနီ KMN အဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ကြောင်မဲစီးရုံကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ရာဝန်ကြမ်းများအပါအဝင်အရက်သား2ဦးသေဆုံးပြီးတော့20ကျော်ထိခိုက်ဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းတအောင်းတက်မတော် TNL တက်မဟာနှင့်ထိန်းချုပ်နေမီကြောင်မင်းမြို့နယ်ကပြည်သူစီးရုံကိုစစ်ကောင်စီကလေကြောင်းဘုံကျဲတိုက်ခိုက်ခဲ့ရာစီးရုံဝန်ကြမ်းများအပါအဝင်အရက်သား2ဦးသေဆုံးပြီးတော့20ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ TNL ကထုတ်ပြန်ထားပါတယ်။ကြောင်မဲစီးရုံကိုစစ်ကောင်စီတပ်ကဇန်နဝါရီလ25ရက်နေ့နေ့လယ် 10:25 မိနစ်နဲ့26မိနစ်တို့မှာ Jet Fighter နဲ့နှစ်ကြိမ်တိုင်ဘုံ၄လုံးလာရောက်ကျဲချတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဘုံကျဲတိုက်ခိုက်မှုအတွင်းလူနာများကိုစေးကုပေးနေတဲ့ CDM စီးဆီယာမတအူးနဲ့လူနာတအူးတိဆုံးခဲ့ပြီးတော့ဂျမားယီဝန်ထမ်းများအပါအဝင်အရက်သား20ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဒါအပြင်1956ခုနှစ်ကဆောက်လုပ်ခဲ့တဲ့ဂဒင်150ဆန့်ကြောင်မင်းမြို့ပြည်သူစေးရုံဟာလည်းတစ်ခုလုံးပြိုကျပျက်စီးသွားခဲ့တယ်လို့ဖော်ပြထားပါတယ်။ဘုံကျဲတိုက်ခိုက်မှုအတွင်းထိခိုက်ဒဏ်ရာရရှိခဲ့သူများကို PSLF TNL ရဲဌာနနဲ့ပရာဟိတာအသင်းများမှဝိုင်းဝန်းကယ်ဆယ်ပြီးတော့စေကူတာမှုကူညီဆောင်ရွက်ပေးခဲ့ကြတယ်လို့သိရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကလည်းနောင်ချိုမြို့ကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရဲသား9ဦးသေဆုံးခဲ့က3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါသေးတယ်ခင်ဗျာ။ဆက်လက်ပြီးရွှေဘုံမြစ်ကြီးနားဗျူဟာလမ်းပေါ်မှာရှိတဲ့ရေကြီးဦးရွာတောင်ဘက်သို့စစ်တပ်မှဒရုန်း3စီးဖြင့်ဘုံတိချတိုက်ခိုက်ခဲ့ရာခီးတဲ့ရင်ကားတစီထိခိုက်ပျက်စီးခဲ့ပြီးတော့ကားပေါ်မှ3ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဇန်နဝါရီလ25ရက်နေ့မနက်7:00ခွဲအချိန်ကမှကမ်းဘလူမြို့နယ်ကြောက်စေကန်ရွာမှာရှိတဲ့အကြံဘတ်စစ်ကောင်စီအထိုင်စခန်းမှရွှေဘုံမြစ်ကြီးနားဗျူဟာလမ်းပေါ်မှာတည်ရှိတဲ့ရေကြီးဦးရွာတောင်ဘက်သို့တိုက်ပွဲဖြစ်ပွားခြင်းမရှိဘဲဒရုန်း3စီးဖြင့်ဘုံတိချတိုက်ခိုက်ခဲ့ရာနန်းမြင့်ခီးတဲ့ရင်ကားတစီထိခိုက်ပျက်စီးခဲ့ကြောင်းကံဘလူခရိုင်တရင်လေးမှတရင်ထုတ်ပြန်ထားပါတယ်။ကားပေါ်မှကားသမားတအူးနဲ့ခရီးသွားပြည်သူအမျိုးသမီးနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့အမျိုးသမီးတအူးမှာအသက်အန္တရာယ်ဆိုးရိမ်ရတယ်လို့ဖော်ပြထားပါတယ်။ရေကြီးဦးရွာနဲ့တဲကြီးကုန်းရွာအနီးဝန်းကျင်အားစစ်ကောင်စီတပ်ဖက်မှဒရုန်းဖြင့်ဇက်တိုက်ဘုံတိချတိုက်ခိုက်နေတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီပအိုးဒေသက PNL နဲ့တိုက်ပွဲအတွင်စစ်ကောင်စီကလက်နက်ကြီးအစိတ်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပအိုးဒေသကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့စစ်ကောင်စီနဲ့လက်အောက်ခံ PNO ပြည်သူစစ်တို့ကတိုက်ပွဲများအတွင်းတာမန်လက်နက်ကြီးများသာမကအစိတ်ကြီးများဖြစ်ပါပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ PNL PNL ကထုတ်ပြန်ထားပါတယ်။လက်ရှိမှာစစ်ကောင်စီကစီးဆိုင်မျိုးနယ်အရှိတ်ချမ်းကပအိုးကျေးရွာများကိုလက်နက်ကြီးများနဲ့နေစဉ်ပစ်ခတ်ဖျက်ဆီးနေပြီးတော့အစိတ်ကြီးများကိုပါအုံပြုနေတယ်လို့ဆိုပါတယ်။ဇန်နဝါရီလ24ရက်နေ့မှာ PNL ကတူးဖော်ရရှိတဲ့လက်နက်ကြီးကြီးတစ်လုံးမှာအစိတ်ဟုရေးသားထားတာကိုတွေ့ရပြီးတော့အစိတ်ထွက်ပေါက်များပါပါဝင်နေတာကိုတွေ့ရတယ်လို့ပုံနဲ့တကွဖော်ပြထားပါတယ်။ရခိုင်ရက်များကစစ်ကောင်စီကပစ်ခတ်ခဲ့တဲ့ကြီးအစိတ်တင့်မှုကြောင့်ရဲဘော်တို့အရေးပြားရာရန်ချင်းအပြင်းထန်ဖျားနာခြင်းမူဝေအော့အန်ခြင်းစတာတွေကိုခံစားခဲ့ရတယ်လို့ဆိုပါတယ်။ရခိုင်ကအခုလိုကြီးအမျိုးအစားကိုစစ်ကောင်စီကအုံပြုခဲ့တာမတွေ့ဘူးပဲ။ယခုတွေ့ရှိမှုကပထမဆုံးဖြစ်ပြီးတော့စစ်ကောင်စီကကျင့်ဝတ်မဲ့စွာဖြင့်ပအိုးဒေသပအိုးလူမျိုးများကိုအစိတ်အုံပြုတိုက်ခိုက်လာတာဖြစ်တယ်လို့ဖော်ပြထားပါတယ်။လက်ရှိမှာစစ်ကောင်စီနဲ့၎င်းတို့လက်အောက်ခံ PNO ပြည်သူ့စစ်အဖွဲ့ကအင်အား900ကျော်ဖြင့်ထိုးစစ်ဆင်နေတာကြောင့်စီးဆိုင်မျိုးနယ်မှာနေ့စဉ်တိုက်ပွဲပြင်းထန်နေပြီးတော့စစ်ကောင်စီကပအိုးပြည်သူများကိုပေါ်တာဆွဲလူသားတိုင်းအုံပြုကအင်အားဖြည့်တင်းပြီးတိုက်ခိုက်နေတယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆက်လက်ပြီးညောင်ပြူပင်ရဲစခန်းကိုပို့မဲ့စစ်ကောင်စီတပ်ရဲ့ရိခါတုတ်တွေကိုတင်စီရရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ ဇန်နဝါရီလ25ရက်နေ့မနက်ပိုင်းကစကိုင်းတိုင်းမုံရွာမြို့နယ်ညောင်ပြူပင်ရဲစခန်းစီပို့မဲ့စစ်ကောင်စီရဲ့ရိခါထုတ်တွေတင်းစီရရှိခဲ့ကြောင်းချောင်းဦးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတိုက်ခိုက်ရေးတပ်ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ရိခါထုတ်တွေကိုတင်းစီရရှိရာစံအိတ်73ပိုင်းစီတပုံကျက်တုံမြူနီ9ပိတ်သာကန်ငှက်6 9ပိတ်သာကန်ကော်ဖီမေးထုတ်ကြီး9ထုတ်အရက်ဘီယာစီလိစေဝါမျိုးစုံအလားကုန်တဲ့အတင်စားအစားအစာတွေပါရှိတယ်လို့သိရပါတယ်ဇန်နဝါရီလ22ရက်နေ့ကစစ်ကောင်စီရဲ့ပြူစောတိအားကောင်းရာတောပူကျေးရွာကနေအင်အား25ရောက်ခန့်နဲ့ညောင်ပြူပင်ကျေးရွာဘက်ကိုရိတ်ခါပို့ဖို့လှုံ့ဆော်နေချိန်တော်လန်ဤတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ကားရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့နောက်ဆုံးရပြည်တွင်သတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ26ရက်နေ့မနက်ပိုင်းမှာတင်ပြပေးမယ့် Radio UNG ပြည်တွင်သတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်မြို့သားညီညွတ်ရေးအစိုးရနိုင်ငံရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲပြုလုပ်မည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရနိုင်ငံရေးဝန်ကြီးဌာနအနေဖြင့်သတင်းစာရှင်းလင်းပွဲတစ်ရက်ကိုဇန်နဝါရီလ29ရက်နေ့မြန်မာစံတော်ချိန်နနက်10နာရီတွင်ကျင်းပပြုလုပ်သွားမည်ဖြစ်ကြောင်းသတင်းရရှိပါရသည်။သတင်းစာရှင်းလင်းပွဲကို Facebook စာမျက်နှာများမှတိုက်ရိုက် live လွှင့်သွားမည်ဖြစ်ပြီး NUG Online Zoom Venue ဖြင့်ကျင်းပသွားမယ်လို့သိရပါရခင်ဗျာ။ဒုတိယသတင်းအနေဖြင့်ဥကိုကိုကြီးဒေါက်တာအေးမောင်တို့၏ပါတီများအပါအဝင်နိုင်ငံရေးပါတီကစစ်မှုထမ်းအရေးအတွက်တိုးမြင့်ခေါ်ယူရေးအကြံပြုတိုက်တွန်းတယ်လို့စစ်ကောင်စီကထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။အာဏာသိမ်းစစ်ကောင်စီအနေဖြင့်စစ်မှုထမ်းအရေးအတွက်ကိုဇန်နဝါရီလ24ရက်နေ့စစ်ကောင်စီ၏ငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီနှင့်နိုင်ငံရေးပါတီများအစုအဖွဲ့တို့ကြားနေပြည်တော်မှာတွေ့ဆုံဆွေးနွေးရာတွင်ဥကိုကိုကြီးဦးဆောင်သောပြည်သူ့ပါတီနှင့်ဒေါက်တာအေးမောင်ဦးဆောင်သောရခိုင်ဦးဆောင်ပါတီ AFP တို့ပါဝင်တက်ရောက်သောနိုင်ငံရေးပါတီများအစုအဖွဲ့ကစစ်မှုထမ်းအရေးအတွက်တိုးမြင့်ခေါ်ယူရေးအကြံပြုတိုက်တွန်းထားကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါသည်။ဇန်နဝါရီလ23ရက်နေ့24ရက်ကနိုင်ငံရေးပါတီတွေနဲ့ NSPNC တို့နေပြည်တော်မှာနှစ်ရက်ကြာတွေ့ဆုံခဲ့တဲ့အဲ့ဒီဆွေးနွေးပွဲမှာနိုင်ငံရေးပါတီအစုအဖွဲ့ရဲ့အလို့အဖွဲ့ခေါင်းဆောင်တချိန်က88မျိုးဆက်ကျောင်းသားခေါင်းဆောင်အဖြစ်ထင်ရှားခဲ့တဲ့ဦးကိုကိုကြီးနဲ့ရခိုင်နိုင်ငံရေးသမားဒေါက်တာအေးမောင်အပါအဝင်စစ်ကောင်စီအတိမတ်ပြုထားတဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေတက်ရောက်ခဲ့ကစစ်ကောင်စီရဲ့ NSPNC ကော်မတီဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်နဲ့ကော်မတီအဖွဲ့ဝင်တွေတက်ရောက်ခဲ့တယ်လို့ဆိုပါတယ်အဆိုပါတွေ့ဆုံဆွေးနွေးချက်ကိုစစ်ကောင်စီနှင့်နိုင်ငံရေးပါတီအစုအဖွဲ့တို့အပါအဝင်နှစ်ဖက်စလုံးကအတည်ပြုလက်မှတ်ရေးထိုးခဲ့ကြတယ်လို့သိရပါဗျ။စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကြောင့်လူ့အခွင့်အရေးချိုးဖောက်ခံရမှုအမှုပေါင်း1160ရှိပြီးဖမ်းဆီးခံရသူပေါင်း22965ယောက်ရှိတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကဇန်နဝါရီ1ရက်မှာထုတ်ပြန်ထားပါဗျခင်ဗျာ။ဆက်လက်ပြီးတာယာဝတီခရိုင်တွင်ပေါ်တာဆွဲဖမ်းဆီးထားသောလူငယ်များမထွက်ပြေးရန်အရက်မူရစ်စေးဖဲဝိုင်းများစစ်တပ်ကစီစဉ်ပေးတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းတာယာဝတီခရိုင်အတွင်းရှိတာယာဝတီမြို့နယ်၊လက်ပဒန်းမြို့နယ်၊မင်းလာမြို့နယ်၊အုပ်ဖုံမြို့နယ်၊မိုးညိုမြို့နယ်၊ဂျိုးပင်ကောင်းမြို့နယ်၊နတ်တလင်းမြို့နယ်နှင့်ဇီးကုန်းမြို့နယ်တို့ရှိကျေးရွာများမှပေါ်တာဆွဲဖမ်းဆီးခံရသောလူငယ်များမထွက်ပြေးရန်အတွက်အရက်နှင့်မူရစ်စေးသုံးဆွဲခွင့်အပြင်လောင်ကစားအဖြစ်ဖဲဝိုင်းများပါစီစဉ်ခွင့်ပြုပေးထားကြောင်းဒေသသတင်းရင်းမြစ်များအရသိရပါသည်။လူငယ်များကိုမြို့နယ်ထွေအုပ်ယုံနှင့်တပ်ရင်းများတွင်ထိန်းသိမ်းထားတယ်လို့သိရပါဗျ။မင်းလာမြို့နယ်နှင့်အုပ်ဖုံမြို့နယ်တွင်အပြင်ကျန်တဲ့မြို့နယ်တွေလည်းအဲ့လိုမျိုးတွေခွင့်ပြုပေးနေတယ်လို့သိရပါဗျ။အကြံဖက်စစ်တပ်သည်တာယာဝတီခရိုင်အတွင်းရှိကျေးရွာများကိုအလှည့်ကျစစ်မှုထမ်းအပတ်အစဉ်လိုက်လူပြစ်မိအောင်ဖမ်းဆီးနေပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ပရိပခဖြစ်ပွားရာဒေသများမှာလေကြောင်းဘုံကျဲတိုက်ခိုက်ခံရခြင်းကြောင့်ကလေးတွေပညာရေးအခွင့်အလမ်းများဆုံးရှုံးနေတဲ့သတင်းကိုတင်ပြပေးပါမယ်2021စစ်အာဏာသိမ်းမှုကြိုးပမ်းစဉ်ကတည်းကမြန်မာစစ်အုပ်စုရဲ့ရည်ရွယ်ချက်ရှိရှိဖြင့်ပြစ်မှတ်ခွဲခြားမှုမရှိသောလေကြောင်းတိုက်ခိုက်မှုများကြောင့်ပညာရေးဆိုင်ရာအခြေခံအဆောက်အုံများစာရေးကိရိယာများကျောင်းနှင့်ပညာရေးဆိုင်ရာကူညီထောက်ပံ့မှုများပျက်စီးစေပြီးအပြစ်မဲ့ဆရာဆရာမများနဲ့ကလေးငယ်များပါမကြံအသက်ဘေးမှရင်ဆိုင်နေရကြောင်းသွေးစွန်းငွေမှာဖော်ပြထားပါတယ်
သူရတနာစာရန်အရာကလေးတွေစာတင်ကျောင်းထဲရှိနေစဉ်အတွင်းမြန်မာစစ်အုပ်စုရဲ့ဘုံကျဲတိုက်ခိုက်မှုအနည်းဆုံး2ကြိမ်စီရှိခဲ့တယ်လို့ဖြေဆိုခဲ့ကြပါတယ်။ကရင်နီပြည်နယ်တွင်2024ခုနှစ်ထဲမှာဘုံကျဲတိုက်ခိုက်မှုကြောင့်အနည်းဆုံးကလေးငယ်တအူးအသက်ဆုံးရှုံးခဲ့ရပြီးအများအပြားပြင်းထန်ဒဏ်ရာရရှိခဲ့ကာစကိုင်းတိုင်းမှာလည်းစစ်လေရင်ရဲ့ဘုံကျဲမှုကြောင့်ကလေးငယ်အနည်းဆုံး12ဦးအသက်ဆုံးရှုံးခဲ့ပါတယ်။မြန်မာစစ်အုပ်စုဟာတနေ့တည်းမှာပဲစာတင်ကျောင်းနှစ်ကျောင်းကိုဘုံကျဲတိုက်ခိုက်ခဲ့လို့ကျောင်းတစ်ကျောင်းကကလေးငယ်6ဦးဟာပြင်းထန်စွာထိခိုက်ဒဏ်ရာရခဲ့တယ်လို့ကရင်နီဒေသပညာရေးနှင့်ဆေးဘက်ဆိုင်ရာကူညီပေးနေသူတဦးကပြောဆိုထားပါတယ်။ပြည်ပခဖြစ်ပွားရာနေရာများမှကလေးငယ်တွေနဲ့မိသားစုတွေဟာစာတင်နေစဉ်မှာပင်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့စိတ်မလုံခြုံမှုတွေကိုခံစားနေရတဲ့အပြင်စာတင်ကျောင်းတွေကိုပိတ်မှတ်ထားတဲ့လေကျောင်းတွေနဲ့တိုက်ပွဲတွေကြောင့်ကလေးငယ်အပါအဝင်ဒေသခံပြည်သူတွေဟာစင်စက်မပြတ်နေရာပြောင်းရွှေ့နေကြရပြီးစာတင်ကျောင်းတွေကိုလည်းပုံမှန်ဖွင့်လှစ်တင်ကြားနိုင်မှုမပြုလုပ်နိုင်တာကြောင့်မိဘတွေဟာလည်းကလေးငယ်တွေကိုစာတင်ကျောင်းတွေမပို့ရဲတော့တဲ့အတွက်ကလေးငယ်တွေရဲ့ပညာသင်ယူခွင့်တောက်လျှောက်ဆုံးရှုံးနေရပါတယ်ချင်းပြည်နယ်တွင်လေကျောင်းဘုံကျဲခံရပြီးတိုင်းမိဘတွေဟာကလေးငယ်တွေကိုကျောင်းပြန်ပို့ဖို့စီယုံရခက်ခဲတာတွေဖြစ်တယ်လို့ဆိုပါတယ်ကယင်းဒီဒေသကလေကျောင်းတိုက်ခိုက်ခံရမှုမှအသက်ရှင်လွတ်မြောက်ခဲ့သူတဦးကကလေးငယ်တွေရောမိဘတွေပါစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိနေကြပြီးတချို့မိဘတွေဆိုသူတို့ရဲ့ကလေးငယ်တွေကိုကျောင်းကိုမပို့ကျင်တော့တာလို့ပြောဆိုထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ခါရှဲလ်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio UNG မှဆက်လက်တင်နေပါတယ်ရှင်။အခုဆက်လက်ပြီးဘရာဇီးရေးသားထားတဲ့နတ်ပြည်ရွေးကြသူတွေဆိုတဲ့တော်လှန်ရေးကြပါကိုຫນွေဦးလင်းအိမ်မှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။နတ်ပြည်ရွေးကြသူတွေနတ်ပြည်အကြောင်းပြောကြတဲ့အခါသူတို့မျိုးလုံးကြီးတစ်ခဏမေးမိသွားကြတယ်။ကကြီးတုံးပါတယ်။နှစ်ပါးကပြစ်စခေါင်။ကြံတစ်ပါးကလည်းအင်းကြီးတပြားပြားဆိုတော့တရားမရတာကသူတို့တော့တကယ်ရဆက်ဆက်မျိုးဆက်ဆက်ဆက်အသက်တွေရှင်တွန်းပြင်းရတဲ့တခါတည်းချက် February တမနမှာဘုံတမှန်ချင်တယ်လူသားစင်စစ်ကိုမြင်ပြီးဒီလန်ဒီဇလန်ပါပဲလူမဟုတ်သူတွေရဲ့ဇနီးောမှာလူသားတွေလမ်းပြောက်နေတယ်ကဘာသားတွေတော့ဆောင်းအရှာရာဟာနဲ့တရားဒီမြေမှာဖြစ်တည်တာတမဲနေတဲ့ကားငယ်ကိုယင်းဤလင်မှာနာနာကြည့်ရှင်အနေချက်အနေချက်ခက်ကလည်းပြက်ပြီဆိုသွေးရင်းတို့ပြီးတိုင်းဆက်ရဲ့ရည်နဲ့တောက်ခတ်ပြီးရေးစင်ပုံပါရင်မချီတင်ရင်ဘူးလည်းနေရဲတွေပေါ်ပဲ့တဲ့နှလုံးသားရှိနေကြတယ်တစ်ဖက်ကကဲတစ်ဖက်ကလည်းတင်ဆိုရင်ရောပါရွေးမယ်သူတို့ကတော့လူလိုလူလိုဆက်ဆံနေတာပဲလူလိုလူလိုတန်ဖိုးထားတဲ့အခါတက်ပြီးကိုယ်နဲ့ဖြစ်ချင်လက်ပြအောင်ဖြစ်ချင်ငွေဝင်ပြည့်နေတယ်ဆိုင်ခဲ့တဲ့ညီလေးတွေကဘာမှမခံချင်ဘူးလူသားစင်စစ်ကိုတိုက်ပွဲလုပ်တယ်အမှောင်ဖုံးနေတယ်ဒီဒီနေ့မှသူတို့သာအရှိအဖြစ်အပျက်ဟာလည်းမရတဲ့ရောက်ပေါ်စီလူကြီးချုပ်ကလည်းအများကြီးဖြစ်ချင်ရှေးရည်ဒီကလေးကိုရေးဆက်ပြီးတော့ဘရာဇီဖြစ်ပါတယ
်ဗီဒီယိုအယူကြီးသောတာရှင်များရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့ဖြူသူရေးသားတည်ဆိုထားတဲ့ညီစီတုံးဆိုတဲ့တော်လည်ရည်တည်ခြင်းဖြစ်ပါတယ်ရှင
「にじろ」
Radio UNG မှာဆက်လက်တင်နေပါတယ်ရှင်။အခုဆက်လက်ပြီး Radio UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio UNG နဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
ไปนักดูนึกไม่ได้เนาะดูงอยก็คุ้มพรำกุลามกุเล่งหาหงเพชชามกุเล่งครุ่งหงทุรีมีไงบ้างคะนี่ดูงอยทุรีเลยอยู่มินดามังโรคาลายาพชารีลาคริกิบเล็กชิงกระดองกี้อังกฤษสุยโยคุยามิกปัมบานาอภิจียงทุจุดเดียวที่พี่นักงทุรีอยู่เอ็นจีจีโนไอซีเอ็นซีซีลาเชนแลงกองเสียเพื่อมีเป็นนาอภิจียงทุพิมีไงบ้างนะไปอภินี้จุดเดียวหากมังโรยงอังกฤษสุยผีแท้เคียงลุงริยอนรอกหลอกดีจีมองลาบฟลัมมังรอยุงอังกฤษสุยกุกังออกกียาปริบุมกากเช่าซึ่งคลิกิบยอมดูบากิปันนาออกดีจีอาทุเรียตุงวาชิงกันออกมาบากกินมินดามังรอคาลายาพชาริลาคลิกิบเล็บพิงกันออกดองกียาอังกฤษสุยอวันเช่าซึ่งชะลิกรุกปันมานาออกดีจีอามกุยคุยอมังรองกายอบอยู่หาคริกิบเลอร์ดนออัปเรนาอบกินิขอกุมพรัมกุลามกุเลพิงปลายขากงกันอตุนเนชินยินอง chimbratahu operation phua minta khalaya phyarila khrigiblep khingkana dongkia angrusi khyangsung shalik khruhlo mi pambana opichia mphekhya shalik khruhum yobyuhano thungshogini bangdong leju kamble mangrong kano dongkia angrusi amshaphi makui khu somangrong mi pambana opichia song opkia sekora ka amumring kano thungshogini amyota nyiri soya ngg no araya ngi amsha khyose kora ka amumriyan paina opkichiang phikcha shlekhri hum thungshogini ajuna apena kungliju ngg acting president duala shilala ngg ka angbai amsha icncc la chinlen kongsin ka angbai ri amikai na opkichia petkini angrusi jitia khyose kora ka amumri glumne ni kong ba bai chimolam ri phi angbum phophong ka angbai ri on aming re na opkichia ngg no thungshogini Hakamaro oki angrisi kukanga kyonsukki se kenglurion CTM bilokrijia CTF hakano pikyam gulehub tushogini angrisi kukang okia yuzoti kyonsukki leju kokum pram gulam gule ha pikya kredungano shalekki anglagun CTF hakaya merologia pritkini ajuna kyonsukki pholeju se kenglurui lane muiri mipina opki GP CTF hakano tushogini Chimbradahu operation mibina phalamangro yung angrisiku kangka palingbum khyasung phikiblektum mipana opkijia CNDF no phikcham glipching hup thungshona opkini angrisiyaku kangka palingbum angwai bi khyasuk thumla chutia palingbum ka khyasung phikib mipana opkijip CNDF no breakini achuna mipana khyasung phikiblektum leju CNDF dengkano angnia miom sa rina kungka angrisino khan yung ngami omna bunane aka phua palingbum khyangsung amsha sina opki gp ajuna mi pana palingbum ka angwai amsha no amiprenda phi opkini phlamang ro leju chimbrata ho operation jia kokum from kulam kulik chi ngplai kya kokum thu mi sho gene adubai kya ri lhau sho lo ri si ntung ka na ri omba ro rung ne angrisya palingbum ri la thwe o yung chimbrata ho se ko ra ka bum tung ka no mira na omne angrisya omna khalaya phyarila khruki blekthibang amira bawaya poibagi jimo ningam thindrine atungong thuminga leju simong kya khani nyama kokrong la khyokong nam apkya khyozak khyang ni mevan ayo thisina ang aina ri au yo mai ne naibum khun nam cheng nang soji ya singkano printu ni luba phina ban rai ne ob kokum tung si mwa khoyung khenglup poi ri phua khyang akdom asina alimna opkini lemmainsla keksak thigya khenglung rileju anglung kadang une angshu akdom okulum akhang ambutjia aminkhrana opkini lemmainsla khenglung poi rileju ajao amingtungka nangmana amhun riyung atukbakhru amingtungka naka amhun riyung huningne ajun riya hunung rok akya gung khenglung poi riju aiya kya uno jia ngai na wai thukhani kek sak thi kya khenglung poi rila lem mindsuri yap na ru ru na sungon taung na miom khi na ri kabi vai ngo vai ya akduma kek thi une khyang ri amilin vai amin hun amai vai ya kya sak hingini nanga om na ka pe yunga ngo vai ya achun mai mai ri nhu akya gung ahi khyang nam nam thin du vai juna ga gene nanga phophing awai ka kya khang le ju baina tuma bine ajuna monglam ri mji kya angbuma namthin ba
digni ga lo din nya le be radio ngj ye season re go khitta yin na lai ba me myama san daw chain manat 8 na yi khwe ne nya 8 na yi khwe a chain re ma byan le song pwe ja ba so radio ngj go manat pai 8 na yi khwe ma line do 16 meter sekon tatama 99 megahertz ညပိုင်း၈နာရီခွဲမှာလိုင်းတုံ25မီတာ 17.6 လေးမဂါဟတ်တုံမှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်အရေးတော်ပုံအောင်ရမည်